ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးကိုအခြေခံတဲ့ပြည်ပခါတွေစပြီးတော့ဖြစ်ခဲ့တဲ့2020ခုနှစ်နောက်ပိုင်းကမွတ်စလင်တွေကိုအသွာအလာကန့်သတ်ခံထားရတာအခုဆိုရင်ဆယ်စုနှစ်နီးပါးတခုအထိရှိနေပါပြီ။ရခိုင်ပြည်နယ်ကမွတ်စလင်အများစုဟာဒုက္ခတွေစခန်းတွေထဲမှာသာနေထိုင်ကြရပြီးတော့ရခိုင်ပြည်နယ်ထဲနဲ့မြို့ပေါ်တွေကိုသွာလာခွင့်ပိတ်ပင်ခံထားကြရပါတယ်။အခုလိုမျိုးနှစ်နဲ့ချီပြီး ဒီအကြောင်းသတင်းပေးပို့ထားတာကိုအောင်မြတ်သူပြောပြပေးပါရှင်
ကျခိုင်ပြည်နယ်ကမွတ်စလင်တွေကိုအာဏာပိုင်တွေကအသွားလာကန့်သတ်တာကအခုဆိုရင်၁၀နှစ်နီးပါးရှိနေပါပြီ။ကျခိုင်တိုင်းရင်းသားတွေနဲ့မွတ်စလင်တွေကြား၂၀၁၂ခုနှစ်မှာပဋိပက္ခတွေဖြစ်ပွားပြီးကြတဲ့ကအိုးအိမ်ဆုံးကထွက်ပြေးကြတဲ့မွတ်စလင်တွေဟာ IDP ဒုက္ခသည်စခန်းတွေမှာနေထိုင်နေကြပါတယ်။အရင်ကလွတ်လပ်စွာသွားလာခြင်းရှိတဲ့မွတ်စလင်တွေဟာ၂၀၁၂ခုနှစ်ပဋိပက္ခနောက်ပိုင်းမှာသွားလာခွင့်နဲ့ကန့်သတ်ခံခဲ့ရပါတယ်။စစ်စေးရေးဂိမ်းဆောက်တွေကိုငွေပေးပြီးစခန်းပြင်ကိုထွက်လို့ရရင်တော့သွားကျင်နိုင်သွားလို့မရဘူးလို့စစ်တွေမျိုးတက်ခဲ့ပြင်တော့တဲ့စကံကဥမောင်းလေးကပြောပါတယ်
။ဟုတ်ပါ၊ပြန်ရိုက်တယ်ဆက်ဆက်ပေါင်းတယ်ပြောလို့မရဘူး။အဲ့တော့သူတို့ကတခါတလေစိုက်ကျနေတော့မော်တော်ဘီကေတွေပြင်းနေတော့အဲ့ဒီမှာပါတော့ပတ်စကူလူလိုက်လို့စိုက်ကျတင်းတယ်။စစ်စစ်ကမှတော့ဒေဒေရုံနော်ဖေးရောတော့ရင်ကားတော့ရင်ပတ်စကူရတယ်စိုက်ကျပြောင်းနေတဲ့ပတ်စကူရတယ်။အမတော်လေးမဆလင်းရောစစ်စစ်ကအခြေခံတော်လို့ရတယ်။ဒါကတည်းကငါနေသူတို့ကကြာကြာနေတော့ပတ်စကူရတယ်ကို
ကျခိုင်မြေရဲကမွတ်စလင်ကျေးရွာတွေဒုက္ခသည်စခန်းတွေစီကသွားတဲ့လမ်းတွေတိုင်းမှာစစ်ဆေးရေးဂိတ်တွေရှိပါတယ်။မွတ်စလင်ကျေးရွာတွေချင်းချင်းသွားလို့ရပေမဲ့တခြားမျိုးပေါ်နဲ့မွတ်စလင်မဟုတ်တဲ့တခြားကျေးရွာတွေကိုသွားလာရင်ပိတ်ပင်ထားတာဖြစ်ပါတယ်။မွတ်စလင်ဒုက္ခသည်စခန်းတွေမှာနှစ်တွေရှိကြလာနဲ့အမျှစာဝတ်နေရေးလည်းကက်ခဲလာသလိုစိတ်ပိုင်းဆိုင်ရာမွန်းကျက်မှုတွေလည်းရှိလာတယ်လို့စခန်းတွင်းနေထိုင်တဲ့မွတ်စလင်တွေကပြောဆိုကြပါတယ်။ကျမကြီးအတွက်ဆေးရုံစီကံသွားခြင်းတော့အလွယ်တကူသွားလို့မရဘူးလို့စစ်တွေမျိုးအပြင်မှာရှိတဲ့ခွန်တူကဒုက္ခသည်စခန်းကဒေါ်စနာဦးကပြောပါတယ
်အရှိတေးနေမကဖိုင်းရင်စိတ်ကဲဆေးရုံကိုပေါ်လို့မရချင်ချင်ဆောင်မမတရားခလင်းမှုနဲ့ဆိုရင်ချင်ချင်ပေါ်လို့မရဘူးမဲပူတော့မရှိဘူးတရားကြေးတမပြမတရားလေးမွတ်စလင်ပါကမရှိပါဆိုရပါလားဆိုမလာခဲ့ပါတရားကြေးတမမဲပူတော့မရှိဘူးရပါဆိုရင်ကောက်ပါလေ
အရင်ကရခိုင်ပြည်နယ်မှာမွတ်စလင်တွေအနေနဲ့လွတ်လပ်စွာသွားလာခြင်းရခဲ့တယ်လို့ရခိုင်မျိုးတွေနဲ့အတူစီးပွားရေးတွေလုပ်ကင်ခဲ့ကြပြီးပွဲလမ်းသဘင်တွေတွာလာခွင့်ရှိခဲ့ပေမဲ့အခုလိုနှစ်ပေါင်းများစွာကန့်သတ်ခံထားတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့ဥမောင်လေးကဆက်ပြောပါတယ
်။အရင်ကတော့ငတောက်ကမကမစောကြရည်မပြီးကျွန်တော်တို့ကစစ်တပ်မျိုးပေါ်မှာလည်းဆိုင်ရပါတော့စုံတော်လို့ရတယ်ညောင်းလို့ရတယ်ရခိုင်နဲ့ကျွန်တော်တို့ကဘာမှပြတ်နေမှရှိဘူး။ငါဟိုရောတော်လာရခိုင်ရောတော်လာတရားအဲ့မှာနေရှင်နေနေလားကျော်လာကျွေးတယ်ဘာကျော်လာဘာမှပြတ်နေမှရှိဘူး
။အာဏာပိုင်ဘက်ကတော့မွတ်စလင်တွေကိုတေချာစီစစ်ပြီးအထောက်ထားခံလုံတွေကိုနိုင်ငံသားစစ်စီရေးကတ်တွေထုတ်ပေးပြီးတွာလာခွင့်ပေးထားရတယ်ရှိပေမဲ့မွတ်စလင်တော်တော်များများကတော့နိုင်ငံသားစစ်စီရေးကတ်တွေမရရှိကြတာလည်းဖြစ်ပါတယ်။ဒီနိုင်ငံမှာမွေးပြီးတော့ဒီနိုင်ငံမှာကြီးလာပေမဲ့နိုင်ငံသားစစ်စီရေးကတ်မရသလိုအတွာလာကန့်သတ်ခံထားရတာကိုလည်းဝန်းနေမိတယ်လို့တက္ကသိုလ်ဒုက္ခသည်စခန်းကဦးမောင်လေးကဆက်ပြောပါတယ်။
တဲ့နိုင်ငံသားဆိုတော့ကျွန်တော်ကအဲ့ဒါမရတော့တော်တော်ဖက်တဲ့ချောင်းလုံးဝစမပြေဘူး။တော်လို့မရဘူးကန့်သတ်တာလည်းမကြောက်ရဘူးကျွန်တော်အခုဆိုရင်စီမီတော်ကုန်းနည်းလို့ရှိတယ်ပေါ့ကုန်းနည်းပေါ့ပါဘူ
းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကုန်စည်နှုံနဲ့ဆက်သုံးစီဈေးနှုံတွေတက်လာနေတာကြောင့်ပြည်သူတွေအနေနဲ့စောင်းနေပို့ပြီးတော့ခက်ခဲနေပါတယ်တနိုင်ငံလုံးကုန်စည်နှုံတွေတက်လာနေတဲ့ဆိုပေမဲ့အသွားလာကန့်သတ်ခံရတဲ့မွတ်စလင်တွေအနေနဲ့ပို့ပြီးတော့စောင်းနေရေးတွေချက်တဲလာတယ်လို့လည်းမွတ်စလင်တွေကပြောဆိုကြပါတယ်ခင်ဗျာ